မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတို့မှပြည်ပခါတွေအရှိန်မြင့်လာတာနဲ့မိုးကောင်ရေရှားတာကြောင့်2019ခုနှစ်တွင်ကမ္ဘာတဝန်းငှက်မှုခေါမောက်သူအရေအတွက်ပိုများခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးအသစ်တစ်ခုမှဖော်ပြထားပါတယ်။ဒီကတဲ့နှစ်တွင်ကမ္ဘာတဝန်းလူပေါင်း124သန်းဟာဆိုးရွားတဲ့ငှက်မှုခေါမောက်မှုဒဏ်ကိုခံစားခဲ့ကြပြီး2016ခုနှစ်က110သန်းရှိခဲ့တာထက်16သန်းပိုများလာပြီးတော့ဒီလိုဖြစ်ရတဲ့အကြောင်းရင်းနှစ်ခုရှိတယ်လို့ကုလသမဂ္ဂစာနယ်ဇင်းကနေစက်ပြူးရေးအဖွဲ့ FAO ကစာနယ်ဇင်းအချက်တဲဆိုင်ရာအကြီးအကဲလေးလာသုံးသပ်သူလူကာရက်ဆိုကမလ22ရက်ကြာသပြီးနေ့အီတူနိုင်ငံရောမမြို့မှာလုပ်တဲ့အစည်းအဝေးဆိုင်ရာသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
။ Two main reasons and I think the most important one is conflict. 60% of these people are in conflict.
အဓိကအကြောင်းနှစ်ခုရှိပါတယ်။အရေးအကြီးဆုံးတစ်ခုကတော့ပဋိပက္ခအကြောင်းလို့ကျွန်တော်ယူဆပါတယ်။ဒီလူတွေက60ရာခိုင်နှုန်းဟာပဋိပက္ခအခြေအနေမှာကြာရောက်နေပြီးပဋိပက္ခတွေနဲ့ဆိုင်တဲ့အခြေအနေတွေကတိုးတက်မလာပါဘူး။ပြီးခဲ့တဲ့နှစ်ကစစ်ဖြစ်နေတဲ့ဘဲနိုင်ငံမှာငြိမ်းချမ်းရေးမရသေးပါဘူး။ဒါအပြင်ကွန်ဂိုလူမြန်မာလူဘင်္ဂလားဒေ့ရှ်လူအကြက်တဲဆိုင်တဲ့နိုင်ငံတွေလည်းတိုးလာပါတယ်ဒုတိယအကြောင်းကတော့ဥဒုရာသီပြောင်းလဲမှုပါအထူးသဖြင့်အာဖရိကတောင်ပိုင်းနဲ့အရှေ့ပိုင်းတို့မှာတိတ်ကိုဆူရွာတဲ့မိုးကောင်ရေရှားမှုတန်ကိုခံစားခဲ့ကြရပါတယ်လို့လူကာရက်ဆူကပြောပါတယ်ရီမင်နိုင်ငံဟာတကမ္ဘာလုံးမှာစာနယ်ဇင်းကဆိုင်ရာအကြီးအမားဆုံးအကြက်တဲကိုခံစားရတဲ့နိုင်ငံအဖြစ်ဆက်ရှိနေမှာဖြစ်တာကြောင့်2018ခုနှစ်အတွက်ဆူရွာတဲ့ငှက်မှုခေါင်းပေါင်းမှုဆက်ရှိနေလိမ့်မယ်လို့အစည်းအဝေးမှာသတိပေးထားပါတယ်